ကမ္ဘာတစ်လောကခရစ်ယာန်ဘာသာဝင်တွေဒီကနေ့တနင်္ဂနွေနေ့မှာအီစတာပွဲတော်တွေကိုကျင်းပကြပါတယ်။ယေရှုခရစ်တော်သေဆုံးရာကနေပြန်လည်ရှင်ပြန်ထမြောက်ရာနေ့အဖြစ်ခရစ်ယာန်ဘာသာဝင်တွေသက်ဝင်ယုံကြည်ကြတဲ့အီစတာနေ့ကတော့ခရစ်ယာန်ပြည်ကလေးရဲ့အကြီးအကဲဆုံးနေ့တွင်းမြတ်ဖြစ်ပါတယ်။ကက်သလစ်သာသနာပိုင်ပုံဟန်မင်းကြီးဖရန်စစ်သတင်းတုံးရာဗာတီကန်နန်းတော်ကအီစတာပွဲတော်မှာတော့တယောက်သူအများအပြားရှိခဲ့ပြီးလူကြုံရင်းကိုလည်းတင်းတင်းကြပ်ကြပ်ချထားပါတယ်။ခရစ်တော်ရှင်ပြန်ထမြောက်ရာနေ့အီစတာအကြိုမနေ့စနေနေ့ကတော့ပေါ်ယဟန်မင်းကြီးဖရန်စစ်ကရွှေပြောင်းအခြေချသူတွေစင်းရဲသားတွေနဲ့ထဲကျင်ခံထားရသူတွေအပေါ်ပြုမှုဆက်ဆံပုံတွေကိုရှုတ်ချခဲ့ပါတယ်။နေ့စဉ်နဲ့အမျှတရားမမျှတမှုတွေအဂတိလိုက်စားမှုတွေကြောင့်ဒီလူတွေရဲ့လူကုန်တိတ်ခါကိုကားစင်တင်ပြီးအဆုံးစီရင်ခံရတယ်လို့လဲပေါ်ယဟန်မင်းကြီးကဟောကြားပါတယ်။အစ်ကျင်းနိုင်ငံမှာတော့ကော့ပတစ်ခရစ်ယာန်ဘုရားကျောင်းတွေဘုံခွဲတိုက်ခိုက်ခံရပြီးဒါစင်နဲ့ချီတေးဆုံးတရားကြော်တရားရခဲ့ပြီးနောက်မှာတော့ဒီကနေ့ဆက်ရောက်တဲ့ခရစ်ယာန်ရဲ့အီစတာပွဲတော်ကာလအတွင်းလုံခြုံရေးကိုအထူးတွေ့မြင်ထားပါတယ်။